တကြံကာလမန္တလေးတိုင်းအတွင်းကစီးပွားရေးလုပ်ငန်းတွေနဲ့အသွာလာတွေကိုကန့်သက်တားမြစ်ချက်တွေစနေနေ့ကထုတ်ပြန်ပါတယ်ဒီရဲ့အကျိုးဆက်ဖြစ်တဲ့စီးပွားရေးထိခိုက်လာမယ့်ကိစ္စကိုဘယ်လိုဖြေရှင်းဖို့စီစဉ်ထားသလဲဆိုတာကိုတင်ပြပေးချင်ပါတယ
်တကြံကာလအတွင်းကိုဗစ် -19 ရောဂါပိုးကူးစက်လာနိုင်တဲ့အန္တရာယ်ကိုတားဆီးဖို့အတွက်အခြားမြို့ရွာတွေကဧည့်သည်တွေမန္တလေးတကြံကိုမလာရောက်နိုင်အောင်မန္တလေးတိုင်းအတွင်းကဟိုတယ်တက္ကူကန်ဆောက်လုပ်ရေးလုပ်ငန်းအဝတ်အထည်ဆိုင်စတဲ့လုပ်ငန်းတွေနဲ့ခီးတဲ့ပို့ဆောင်ရေးရင်လိုင်းတွေဖျားဘူးရင်လိုင်းအလုံး AB 6ရက်ကနေ22ရက်နေ့ထိအဝင်အထွက်မလုပ်ကြဖို့မန္တလေးတိုင်းအစိုးရက AB 4ရက်နေစွဲနဲ့အမိန့်ထုတ်လိုက်တာပါဒါပေမဲ့ကုန်တင်ရင်တွေကိုတော့ခွင့်ပြုထားပါတယ်ဒါဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအကြီးအကျယ်ဖြစ်မလာစေဖို့ရည်ရွယ်တာဖြစ်တယ်လို့မန္တလေးမြို့တော်စီပင်သားရကော်မတီဝင်ဦးရဲမြတ်သူကပြောပါတယ
်ဒီလိုလေးကျေးဇူးအောင်ကျွန်တော်တို့မလုံနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဖြစ်ရကုန်သေးကုန်မှာအဲဒါကြောင့်အဲ့ဒီဟာတွေကိုပဲကျွန်တော်တို့ focus ဆုပ်ပြီးတော့မှချက်ချောင်းချနေတယ်မှာခုလောလောဆယ်ဒီနေ့ထွက်လာတဲ့ဟာနဲ့မနေ့ကထွက်လာတဲ့ဟာရဲ့ရည်ရွယ်ချက်ကတကြံကာလမှာပိတ်ရက်ကိုမန္တလေးကိုလာနေကြပါဆိုတော့ကျွန်တော်တို့ဟိုတယ်နဲ့အဲ့ဒီကားကွင်းတွေကိုအကုန်လုံးပိတ်ချပိုက်လာတယ်ကျွန်တော်ဆရာတူတွေကကျွန်တော်တို့ပြောရင်နားထောင်တယ်ကျွန်တော်တို့မျိုးသားတွေကပေါ့နော်ဂျာမန်တွေတဲ့လူတော်တော်များစီတာတော်တော်များများမန္တလေးတွေကိုတကယ်ညာအုပ်ဘူးပြည်လူတွေလည်းအများကြီးပဲနှစ်ပတ်ကိုကျွန်တော်တို့ကပိတ်လိုက်တဲ့ရည်ရွယ်ချက်ကတကြံနှင်းကိုကျွန်တော်တို့ကလာလေမှာကြောက်လို့ဟိုတယ်တွေနဲ့ကားကြီးတွေကိုကျွန်တော်တို့ကအဓိကပိတ်ခဲ့တာအဲဒီယူရီးယားမှာလက်ဝဲပေါ်ရောက်မှုအများကြီးပြန်သွားတယ်ဆိုတာမျိုးတကြံကြောင်ကိုပြန်သွားတယ်ဆိုတာမျိုးကျွန်တော်တို့ကအဖြစ်မခံနိုင်ဘူးလား
တကယ်တမ်းမှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့တကြံပွဲတွေမကျင်းပဖို့အစိုးရကညွှန်ကြားထားပြီးသားဖြစ်ပါတယ် AB 4ရက်နေ့ထုတ်ပြန်တဲ့သမရယုံကြေညာချက်တစ်ခုမှာတော့ရောဂါကူးစက်သဲဆောင်လာမှာဆိုးတဲ့အတွက်အစိုးရဝန်ကြီးဌာနအသီးသီးနဲ့ပြည်내တိုင်းအစိုးရတွေမှာလုပ်နေကြတဲ့ဝန်ထမ်းတွေတကြံကာလလုံးဝခီးမထွက်ရဘူးလို့တားမြစ်လိုက်ပြီးနားရက်တွေကိုအစားပြန်ပေးမယ်လို့ကြေညာထားပါတယ်မန္တလေးတိုင်းအစိုးရရဲ့အခုကြေညာချက်မထွက်ခင်ကတည်းကလူများစုဝေးလေးရှိတဲ့ကြောင်ဝိုင်းနေနဲ့မန္တလေးဈေးကြိုဈေးကြီးကိုလည်းကန့်တတ်တဲ့စီကန်းချက်တွေထုတ်ခဲ့တဲ့ကိစ္စမှာအောင်မြင်မှုတွေရခဲ့တယ်လို့ဦးရဲမြတ်သူကပြောပါတယ
်။တော့ဒီဈေးတွေဆိုလို့ရှိရင်လည်းကြောင်ဝိုင်းဆိုလို့ရှိရင်ဘယ်လောက်ထိလျှော့ချမလဲဆိုတဲ့ဟာကိုဒီသူတို့ရအောင်လျှော့ချပေးတယ်။ဈေးတွေဆိုလို့ရှိရင်လည်းကျွန်တော်တို့ဘယ်လိုပုံစံနဲ့သိချင်လဲ။အခုဈေးဆိုလို့ရှိရင်ဈေးကြိုကျွန်တော်တို့ပိတ်တာမဟုတ်ဘူး။အခါရုပ်ဖွင့်ထားခြင်းလည်းရတယ်ပိတ်ခြင်းလည်းရတယ်။ဒါပေမဲ့ကျွန်တော်တို့ပြောတဲ့ဓာတ်တွေကိုလိုက်နာမယ်လို့ကျွန်တော်တို့ကအဲ့လိုမျိုးပဲပြောတာ။အဲ့တော့အမှတချို့လူတွေကမလာဘူးတချို့လူတွေကလာတယ်သူတို့ကအထဲတွေကိုတော့ပိတ်ပေးပါအပြင်ကိုပဲဖွင့်ပါမယ်ဆိုပြီးကျွန်တော်အဲ့သူတို့ပြောတဲ့အတိုင်းပဲကျွန်တော်ကလိုက်လုပ်ပေးတာ
ကမ္ဘာမှာသာမကမြန်မာနိုင်ငံမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတာကြောင့်စီးပွားရေးကဏ္ဍအသီးသီးထိခိုက်လာနေပါတယ်ဒါဟာအများကြီးတူရင်ဆိုင်လာရတဲ့ကိစ္စမျိုးဒီကတ်ယောဂါအလွန်ကာလစီးပွားရေးနှလံပြန်ထူနိုင်ဖို့စူပေါင်းအဖြေရှာဖို့လိုမယ်လို့ဦးရဲမြတ်သူကပြောပါတယ်
ကျွန်တော်တို့ကဒီရန်သူတွေဝိုင်းနေတာပေါ့နော်ရန်သူဆိုတော့ပျောကပိုးတွေကိုဘလူးကာကွယ်မလဲဆိုတဲ့ဟာကိုရင်စဉ်းစားနေရတာလက်လုံးလက်စားအောက်ချင်တွေကပိုးတို့ခတ်ရောက်မယ်ဆိုတာကျွန်တော်တို့ကသိတယ်နောက်တစ်ချက်ကအဲ့ဒီဟာနဲ့ပတ်သက်ပြီးတော့မှလူတွေက aggressive တွေဖြစ်လာမယ် cry တွေပိုများလာမယ်ဆိုတဲ့ဇာတ်လမ်းတွေကလည်းရှိတယ်တကယ်တမ်းကျတော့ယောဂပိုးကတော့သိရင်သိသွားလိမ့်မယ်ရက်ချက်ရသွားလိမ့်မယ်ဒါပေမဲ့ဒီစီဝိုင်းနဲ့ပတ်သက်တဲ့ဟိုဟာနဲ့ပတ်သက်တဲ့ကိစ္စတွေကပြန်တွက်လို့ပိုးကတော့သိတော့မလွယ်ဘူးအခုကတထေးတွေလည်းသူ့ပူနေသူသူအောင်များစွာရာထောင်ချီတဲ့လူတွေကိုဘယ်လိုလာကဆက်ပေးမလဲဆိုတဲ့ဟာတွေလို့အောက်ကလူတွေကလည်းသူ့ပူနေသူဈေးဝယ်မလာရင်ငါတို့ပစ္စည်းဘယ်လိုဆက်ထုတ်မလဲဆိုတဲ့ဟာတွေလို့အဲ့တော့ဒါတွေဒီဟိုမုံမုံတိုင်းတိုက်ပြီးတော့ရေကြီးသွားလို့ငိုတိုင်းပြန်ပြောင်းလုပ်တယ်ဆိုတဲ့ plan ကတော့အများကြီးကွာသွားမှာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီလောက်လောက်စဉ်းစားရတယ်တော့ကျွန်တော်တို့ကာပါဖြစ်မှာမဖြစ်ဘူးကျွန်တော်ထင်တယ်တနေ့လောက်နဲ့တော့ပုံမှန်ပြန်ဖြစ်ဖို့ကြောင်းသိမရှိဘူးတတိုင်းရဲ့တကဘာလုံးမှာ
စနေနေ့မှာ COVID-19 လူနာနောက်ထပ်တစ်ယောက်မြန်မာနိုင်ငံမှာတွေ့ရှိတဲ့အတွက်အခုထိစုစုပေါင်း22ယောက်ရှိသွားပြီလို့ကျန်းမာရေးဌာနတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ